မဆုမွန်ရေအမေရိကန်ပြည်ထောင်စုရဲ့အဓိကပါတီကြီးနှစ်ခုဖြစ်တဲ့ Republican Party ရော Democratic Party ပါပြည်လုံးကျွတ်ညီလာခံကြီးတွေကျင်းပခဲ့ပြီးပါတီရဲ့သမ္မတလောင်းဒုတိယသမ္မတလောင်းတွေကိုတရားဝင်ကြေညာပေးခဲ့ပြီးမို့အခုဆိုရင်နိုဝင်ဘာလရွေးကောက်ပွဲမတိုင်ခင်နောက်တစ်ဆင့်အဖြစ်သမ္မတလောင်းဒုတိယသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲတွေပဲမကြာခင်စတင်တော့မှာပါ
ဟုတ်ကဲ့အစောပိုင်းနေတုန်းကတော့ဒီသမရလောင်းတွေကသူတို့ရဲ့မူဝါဒတွေနဲ့ပတ်သက်လို့ရုံးမြင့်တန်ကြားတွေမှာပဲကြော်ညာသဘောမျိုးဖြစ်နေတာတွေရှိတယ်လေကိုယ့်ရဲ့မူဝါဒအပြင်ပြိုင်ဘက်ရဲ့မူဝါဒနဲ့ချုပ်ရင်းချက်တွေကိုထိုးနှက်တာမျိုးတွေလည်းပါတာပေါ့အ
ဲ့ဒီရုံးမြင့်တန်ကြားကြော်ညာတွေကတော့အချိန်တိုတိုအတွင်းမှာပဲလိုရာဆွဲပြီးတင်ပြကြရတာတွေပါတစ်ဖက်နဲ့တစ်ဖက်ခြေခြေမြင့်မြင့်အပြန်အလှန်ပြောကြရတာတွေမူဝါဒရေးရာတွေမှာနှစ်နှစ်ဆက်ဆက်ရှိကြောင်းပြသရတာတွေရောမရှိပါဘူးဒါကြောင့်မဲအခုလာမဲ့စကားစစ်ထိုးပွဲတွေမှာမှပိယိတ်တနဲ့မဲဆန္ဒရှင်တွေကသမရလောင်းတွေကိုနှစ်ဖက်အတူရှင်ပြီးဘသူကသာတည်းဆုံးဖြတ်နိုင်ခွင့်တွေဆိုတာကိုပို့ပြီးရစေမှာဖြစ်ပါတယ်။ Georgetown တက္ကသိုလ်ကပေါမောက်ခမက်ဂရွန်ပြောသွားတာကိုနားထောင်ကြည့်ပါဦး
။ This is a chance for them to show their vision, to talk about their goals, their dreams, their hopes for the American people and suggest to the American people how will they will fulfill those dreams.
သူတို့ရဲ့အမြင်တွေမျှော်လင့်ချက်တွေရည်မှန်းချက်တွေကိုဒီစကားစစ်ထိုးပွဲတွေမှာဖော်ပြခွင့်ရကြမှာပါ။ဒီမှန်းချက်တွေပြေဝအောင်ဘယ်လိုလက်တွေ့လှုပ်ဆောင်သွားမှာလဲဆိုတာကိုလည်းအမေရိကန်ပြည်သူမဲဆန္ဒရှင်တွေကိုတင်ပြခွင့်ရကြမှာပါလို့ပမောက်ခမက်ဂရွန်ကပြောသွားတာပါ
။ဒါဆိုရင်ဒီစကားစစ်ထိုးပွဲတွေကတယောက်ချင်းစီသူတို့အာသန္တာတွေကိုပဲဂုံဖော်ပြောနေတဲ့သဘောမျိုးဖြစ်မနေဘူးလားရှင
်။အဲ့ဒီလိုတော့မဟုတ်ဘူးခင်ဗျ။ဒီစကားစစ်ထိုးပွဲတွေမှာဂျားကနေမေးခွန်းတွေကိုထိမ့်ပေးမဲ့မော်ဒရေတာဆိုတဲ့လူတစ်ယောက်တော့ပါပါတယ်။American တက္ကသိုလ်အစိုးရလေ့လာရေးဌာနပမောက်ခ Candice Nelson ကအခုလိုရှင်းပြထားပါတယ
် For two of the three presidential debates and the vice presidential debate there will be a single moderator who will pose questions to each of the candidates and the opposite candidate will have a chance to respond to what the candidate who first answers the question says The thinking is by having a moderator there it's a way to control the debate to make sure that the questions get answered fairly
သမရနဲ့ဒုတိယသမရလောင်းနေအတွက်စကားစစ်ထိုးပွဲ၃ပွဲစီကျင်းပတဲ့နေရာမှာပထမနှစ်ခုစီကဂျားကန်မေကွန်မေးပေးတဲ့ moderator ပါဝင်ပြီးအဲ့ဒီ moderator ကအမေရိကန်ပြည်ထောင်စုပြည်တွင်းရေးဒါမှမဟုတ်နိုင်ငံခြားရေးမူဝါဒဆိုင်ရာမေးခွန်းတွေကိုတစ်ခုစီမေးပေးပါတယ်တယောက်ကအရင်ဖြေပြီးရင်ဒုတိယတယောက်ကပြန်ပြီးခြေပရပါတယ်moderator အနေနဲ့နှစ်ဖက်စလုံးပြောဆိုခွင့်ခြေပါခွင့်အညီအမျှရအောင်ဆောင်ရွက်ပေးရတဲ့သဘောပါနောက်ဆုံးတတိယအကြိမ်စကားစစ်ထိုးပွဲမှာတော့ moderator မပါတော့ဘဲ town hall လို့ခေါ်တဲ့မြို့နယ်ခမ်းမတွေမှာလူလူနဲ့တွေ့ဆုံတဲ့ပုံစံမျိုးစကားစစ်ထိုးကြရတာပါပြည်သက်ထဲကမေးလာတဲ့မေးခွန်းတွေကိုအပြန်အလှန်ဖြေရတဲ့ပုံစံမျိုးပါ
ဟုတ်ကဲ့အခုလိုမျိုးအမေရိကန်သမ္မတရွေးပွဲတွေမှာရုံးမြင့်တန်ကြားကနေတပြည်လုံးကြည့်နိုင်တဲ့စကားစစ်ထိုးပွဲတွေအစဉ်အလာတစ်ခုလိုဖြစ်လာတာဟာ1986ခုနှစ်ကတည်းကလို့ဆိုရနော်
အဲ့ဒီမတိုင်မီ1960ခုနှစ်ဒီမိုကရက်တစ်အထက်လွှတ်တော်အမတ် John F. Kennedy နဲ့ Republican ဒုတိယသမ္မတ Richard Nixon တို့အကြားမှာလည်းရုပ်မြင်သံကြားစကားစစ်ထိုးပွဲတစ်ခုဖြစ်ခဲ့ဘူးလေခင်ဗျ။နောက်ပိုင်းအစဉ်အလာဖြစ်လာတော့ဒီစကားစစ်ထိုးပွဲတွေဟာသမ္မတလောင်းတွေအတွက်အမှားမခံနိုင်တဲ့မှတ်ကြောက်တွေဖြစ်လာခဲ့ပါတယ်။ဥပမာအဖြစ်ဆိုရင်1986ခုနှစ်ကရုပ်မြင်သံကြားမှာသမ္မတ Gerald Ford ကအရှိဥရောပမှာဆိုဗီယက်တွေလွှမ်းမိုးမနေပါဘူးကျွန်တော်လက်ထက်မှာလည်းဒါမျိုးမဖြစ်စေရပါဘူးလို့ပြောလိုက်ပြီးတော့တကယ်တမ်းမှာကအဲ့ဒီအချိန်ကအရှိဥရောပတစ်ခွင်လုံးဟာဆိုဗီယက်တွေရဲ့လက်အောက်မှာပဲရှိနေခဲ့တဲ့လက်တွေ့အခြေအနေနဲ့ကင်းကွာနေရမှုအများလှောင်စရာဖြစ်ခဲ့ရပါတယ်စိန်ခေါ်သူဂျေမီကာတာကိုဆုံးရှုံးခဲ့ရတာကလည်းဒီစကားအမှားကြောင့်ဆိုပြီးတုံ့တက်မှုတွေလည်းရှိနေခဲ့ကြပါတယ်ခင်ဗျာ